ဒါကတော့မန္တလေးမြို့ကအပြည့်ပြည့်ဆိုင်ရာလေဆိပ်ဝင်းတွင်းကမိလာမှုနဲ့ပတ်သက်လို့မဲ့ရင်ချင်းနိုင်ကပြောပြပေးခဲ့တာပါ။ဆက်ပြီးတော့ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။ဒါကတော့မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးပိုမိုပွင့်လင်းလာမှုအခြေအနေနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီး Google အမှုဆောင်အရာရှိချုပ်ကဟောင်ကောင်တက္ကသိုလ်မှပြောဆိုခဲ့တဲ့အကြောင်းဦးဆန်မိုးဝေကဆက်ပြောပြပေးမှာပါရှင်
။အင်တာနက်ဆက်သွယ်ရေးပွင့်လင်းလွတ်လပ်မှုဆိုတာဟာနိုင်ငံတကာနိုင်ငံအစိုးရတစ်ခုအနေနဲ့ဘလောက်စိတ်ကောင်းစေတနာရှိတယ်ပွင့်လင်းဖော်ပြမှုရှိတယ်ဆိုတာကိုပြသတဲ့အဓိကကျတဲ့အချက်တစ်ခုဖြစ်တဲ့အကြောင်း Google ရဲ့အမှုဆောင်ရာရှိချုပ်ဖြစ်တဲ့ Eric Schmidt ကဟောင်ကောင်တရုတ်တက္ကသိုလ် Chinese University of Hong Kong စီးပွားရေးပညာဌာနဖွင့်ပွဲအခမ်းအနားမှာကျောင်းသူကျောင်းသားတွေကိုပြောဆိုလိုက်ပါတယ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေကိုတက်သည့်ပညာရှင်တွေနဲ့ဖြေရှင်းပေးမယ်ဆိုပြီးတော့အစိုးရကောင်းတွေကပြောကြပါတယ်စွန့်ဦးတီးထွင်းလုပ်ငန်းရှင်တွေလိုအပ်ပါတယ်အလုပ်လက်မဲ့ပြဿနာတွေကိုဖြေရှင်းပေးပါမယ်။အဲ့ဒီလိုအချက်တွေကိုပတ်သက်ပြီးတော့ Google ပေါ်မှာငင်းခုန်ကြပါတယ်။ဘာလဲဆိုတော့ခင်ဗျားတို့အနေနဲ့ကောအင်တာနက်ပွင့်လင်းလွတ်လပ်ခွင့်ဘလောက်ပေးထားသလဲဆိုတာပါပဲလို့ Eric Schmidt ကပြောဆိုလိုက်ပါတယ်။ဟောင်ကောင်မှာရှိတဲ့အင်တာနက်လွတ်လပ်ခွင့်မျိုးပြည်မာကြီးမှာမရှိပါဘူး။စိတ်မကောင်းဖြစ်ရပါတယ်။ဒါဟာအစိုးရရဲ့မူဝါဒနဲ့တက်ဆိုင်ပါတယ်ဆိုပြီးတော့လည်းသူကပြောသွားပါတယ်။မြန်မာနိုင်ငံနဲ့နှိုင်းယှဉ်ပြီးတော့လည
်းThe Burmese military banned the use of email. And they, in the law, they banned the email systems by name. Hotmail, AOL.
2004ခုနှစ်တုန်းကဆိုရင်မြန်မာနိုင်ငံကစစ်ဆေးရဟာပြည်သူတွေအီးမေးလ်မသုံးနိုင်အောင်ပိတ်ပင်ထားခဲ့ပါတယ်။ Hotmail, AOL, Yahoo စတာတွေနဲ့ဆက်သွယ်တဲ့အီးမေးလ်တွေကိုအသုံးမပြုရဘူးဆိုပြီးတော့နာမည်တက်ပြီးတားမြစ်တဲ့ဥပဒေထုတ်ပြန်ခဲ့ပါတယ်။ဂျီမေးကတော့2004ခုနှစ် AP 1ရက်နေ့မှာစတင်ခဲ့တာဆိုတော့အဲ့ဒီဥရင်နဲ့လွတ်သွားတာပေါ့ဗျာ။ဒါကြောင့်ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ရန်ုံပြည့်ဈေးကွက်ရခဲ့တယ်လို့ဆိုနိုင်ပါတယ်။ခင်ဗျားတို့ကိုကျွန်တော်ပြောရရင်ရဲစရာလို့တောင်ထင်ချင်ထင်ကြလိမ့်မယ်။မြန်မာနိုင်ငံကထိတ်တန်းခေါင်းဆောင်တွေအားလုံးမှာဂျီမေးအကောင့်တွေရှိတယ်ဗျ
။ Mr. Schmidt ဟာပြီးခဲ့တဲ့မတ်လတုန်းကဗမာပြည်ကိုတွားရောက်လေပတ်ခဲ့ပါတယ်။သူကမြန်မာနိုင်ငံမှာ10စုနဲ့5စုလောက်နိုင်ငံရဲ့အာဏာကိုစစ်တပ်ကထိန်းချုပ်ခဲ့ပြီးတဲ့နောက်ဘေးဖယ်ပေးခဲ့ပြီးထွက်ပေါ်လာတဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုတွေရဲ့နောက်ကျောင်းပြန်မလည်နိုင်အောင်အင်တာနက်ကနေတွန်းအားပေးနိုင်ခဲ့ပါတယ်လို့သူကပြောပါတယ
် After our visit perhaps as a result they accelerated the telecom procurement they lowered the sim price sim cards were $5,000 a sim card they lowered them to $20
ကျွန်တော်တို့မြန်မာနိုင်ငံကိုသွားရောက်လဲပတ်ခဲ့ပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ဆက်သွယ်ရေးပိုင်းဆိုင်ရာကိစ္စတွေအရှိန်အဟုန်မြင့်ပြီးပြောင်းလဲလာတယ်လို့ဆိုနိုင်ပါတယ်တယ်လီဖုန်းစင်ကတ်တွေဈေးကျသွားတယ်အရင်ကကတ်တကတ်ကိုဒေါ်လာ5000လောက်ရှိနေရကနေဒေါ်လာ20လောက်ထိကိုဖြတ်သွားခဲ့တယ်။အလွန်ကိုအံ့ဩတင်စရာကောင်းပါတယ်။ဝယ်ယူသုံးဆွဲသူအားကလည်းအရန်ကိုများနေတာကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကလည်းတယ်လီဖုန်းကိုအသုံးပြုချင်ကြတာပေါ့ဗျာ
။ Google ရဲ့အမှုဆောင်ရရှိချုပ် Eric Schmidt ကမြောက်ကိုရီးယားနိုင်ငံရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့လည်းအခုလိုပြောဆိုသွားပါသေးတယ
်။ North Korea is the most isolated country in the world. 23 million people, the million phones, they talk within the country but not out.You cannot get information in and out of the country. It's a terrible
disservice. ကိုရီးယားနိုင်ငံဟာဆိုရင်ကမ္ဘာမှာအထူးကျန်အဖြစ်ဆုံးနိုင်ငံတစ်ခုပါ။လူရေ23သန်းရှိပေမဲ့တယ်လီဖုန်းကတသန်းပဲရှိတယ်လေ။နောက်ပြီးဒီတယ်လီဖုန်းတွေကပြည်ရင်းမှာပဲဆက်သွယ်လို့ပြောနိုင်ပြီးပြည်ပနဲ့တော့ဆက်သွယ်လို့မရဘူးဗျ။တိုင်းပြည်ရဲ့ပြည်ပကသတင်းချက်လက်တွေကိုသူတို့မသိကြဘူးလေ။တော်တော်ကိုဆိုးရဗျာ။ဒါကြောင့်ကျွန်တော်တို့ကမြောက်ကိုရီးယားဆိုရကိုအင်တာနက်အသုံးပြုမှုနည်းနည်းပါးပါးဖွင့်ပေးလောက်တိုက်တွန်းနေရတာပါ။ဒါဟာအစိုးရအတွက်ကပြည်သူအတွက်ပါအကျိုးရှိပါတယ်။ကျမရဲ့ကိစ္စတွေပါဝင်အခြားအကျိုးရှိတဲ့အရာတွေအများကြီးရှိပါတယ်။တခြားဘယ်လိုတရားမှုရှိတယ်ဆိုတော့ကျွန်တော်ထပ်မပြောတတ်ပါဘူး။အကြံပေးသူတွေကိုတိုင်းပြည်ကနေမောင်းထုတ်ပစ်လိုက်တယ်။နောက်ပြီးမစ်ဆိုင်းဒုံးပြန်တစ်စင်းထပ်လွှတ်ပစ်လိုက်တယ်။အခုတော့အရင်ကထက်တော့ပိုကောင်းလာပါတယ်။ကောင်းသလားဆိုသလားတမိုင်းမှာမြင်တွေ့ကြရမှာပေါ့ဗျာ
။တစ်ချိန်က Google အပါဝင်နေစည်းမခြားသတင်းတောင်များအဖွဲ့ RSF တို့ကမြန်မာနိုင်ငံရဲ့အင်တာနက်ဆက်သွယ်ရေးပေါ်ထိန်းချုပ်မှုတွေကိုပြစ်တင်ဝေဖန်ခဲ့ကြပေမဲ့အခုလက်ရှိမှာပုံမှန်ပွင့်လင်းလွတ်လပ်လာတဲ့အပေါ်မှာအတိအမှန်ပြောဆိုတာတွေကိုလည်းတွေ့မြင်လာနေရပါတယ်ခင်ဗျာ